ဒရှင်များရှင်တောင်သူတွေအများစုအသုံးပြုလာတဲ့ကျဲခင်းနေတဲ့အတူဓာတ်ရုပ်ဆေးသုံးဆွဲမှုတွေကိုသတိပြုဆောင်ရွက်တဲ့အကြောင်းဆက်လက်ဆွေးနွေးသွားပါမယ်။အရင်ဘက်ကတင်ပြတဲ့အတိုင်းရာသီဥတုဖောက်ပြန်မှုလိုအပ်တဲ့အချိန်မှာလေယာဉ်လုံသားမရရှိမှုနဲ့ကုန်ကျမှုများပြားတဲ့ပြိုးထောင်ပြိုးနှုတ်ပြောင်းရွှေ့စိုက်ပျိုးဖို့ငွေကြေးမလိုက်နိုင်တော့တဲ့အတွက်တောင်သူတွေဟာကျဲခင်းတွေကိုနေရာတော်များများမှာစိုက်ပျိုးလာတာတွေ့ရပါတယ်။ကုန်ကျစရိတ်လျှော့ချဖို့ကျဲခင်းတွေကိုလှုပ်လာတဲ့ဆိုပေမဲ့ကျဲခင်းနဲ့စိုက်ခင်းမှာမြောစာသုံးဆွဲမှုမကွာလှတဲ့အတွက်ကုန်ကျစရိတ်လည်းတိတ်မကွာလှပါဘူး။ကျဲခင်းအထွက်နှုံးကစိုက်ခင်းအထွက်နှုံးကိုမမိနိုင်ပေမဲ့တောင်သူတွေအနေနဲ့ကိုယ်စိုက်ခင်းကိုပြုစုနိုင်မှုအပေါ်မူတည်တဲ့အတွက်သေချာဂရုစိုက်နိုင်ရင်ကျဲခင်းဖြစ်ပေမဲ့အထွက်နှုံးပိုနိုင်ပါတယ်။စိုက်ခင်းတွေလှုပ်ထားပေမဲ့လည်းစနစ်တကျဂရုမစိုက်နိုင်ရင်အထွက်နှုံးကျမှသေချာနေပြန်ပါတယ်။ကျဲခင်းလှုပ်လိုက်တာနဲ့စပားပင်နဲ့အတူပေါင်းပင်ကလှုပ်ပြီးတက်လာတတ်ပါတယ်။ကျဲခင်းစနစ်မှာပေါင်းပင်ပြဿနာရှိတဲ့အတွက်ပေါင်းသက်ဆေးကိုသုံးကြပါတယ်။ပေါင်းပင်တွေကိုလိုက်နှုတ်ဖို့အတွက်အလုတ်သမားရှာမရတာကြောင့်တောင်သူတွေရဲ့ပေါင်းသက်ဆေးသုံးဆွဲမှုကပိုပြီးမြင့်တက်လာပါတယ်။ပေါင်းထူရင်ထူသလိုပေါင်းသက်ဆေးကိုများများကျဲပတ်တာတွေလှုပ်တက်ကြပါတယ်။ဒါအပြင်တောင်သူတွေဟာနွားတွေမမွေးတော့တဲ့အတွက်လက်ကစင်းရိုးကမြက်တွေပိုးမွားအင်းဆက်တွေလဲတဲ့မဆင်းနိုင်အောင်တိုက်သေးလို့ခေါ်တဲ့ရွေးချယ်မဲ့ပေါင်းသက်ဆေးကိုဖျန်းကြတဲ့အတွက်တဘာဝဆေးပင်တွေနဲ့နောက်ပိုင်းမှာရှစ်တင်ရှိတိုက်ပေါက်တင်ပေါက်တိုက်တဲ့တဘာဝပေါက်ပင်လေးတွေရှင်သန်ခွင့်မရတာတွေရှိလာပါတယ်။ဒီနေရာမှာတောင်သူတွေသတိပြုသင့်တာကပေါက်သက်ဆေးဆိုတာဓာတုဗေဒဆေးတွေဖြစ်တဲ့ဆိုတာပါပဲ။ဓာတုပစ္စည်းဆေးတွေကိုသုံးပါများလာရင်တော့တစ်ချိန်မှာမြေဆူလာပျက်စီးတာတွေမျိုးစစ်ကန်းလာတာတွေဖြစ်လာနိုင်ပါတယ်။အဲ့ဒီကထွက်လာမဲ့စဘာကလည်းနောက်တစ်ချိန်မှာဓာတ်ကျွင်းအန်တီသင်ကြံနာတွေပို့ပြီးဖြစ်လာနိုင်ပါတယ်။ပြပဆေးကွက်တင်ဖို့တဲ့အခါစပားရည်သွေးတွေညံ့တဲ့အတွက်စပားကိုမြမပြီကိုပြန်ပို့တာမျိုးတွေဈေးကွက်မဝင်နိုင်တာမျိုးတွေခံရလာနိုင်ပါတယ်။အရင်ကလည်းစံစပားရည်သွေးကြောင့်ပြပကပြန်ပို့တဲ့အနေအထားမျိုးလည်းရှိခဲ့ဘူးပါတယ်။ပေါင်းသက်ဆေးကိုသုံးတဲ့အခါစိုက်ပျိုးရေးပညာရှင်တွေရဲ့လမ်းညွန်ချက်တွေနဲ့သေချာသုံးသင့်ပါတယ်။ပေါင်းသက်ဆေးမှာရွေးချယ်မဲ့နဲ့ရွေးချယ်ပေါင်းသက်ဆေးဆိုပြီးနှစ်မျိုးရှိပါတယ်။ရွေးချယ်မဲ့ပေါင်းသက်ဆေးကဆေးဖြန့်လိုက်ရင်အစိမ့်ရောင်နဲ့ပတ်သက်တဲ့အပင်မှန်သမျှအကုန်သေစေပါတယ်။ရွေးချယ်တဲ့ပေါင်းသက်ဆေးကတော့စပားပင်လေးတွေကိုခြံပြီးကြံတဲ့ပေါင်းပင်တွေကိုပဲသေစေတာပါ။ကျဲကင်းဆိုင်မဲ့တောင်သူတွေအနေနဲ့ပေါင်းပင်တွေကတစ်နှစ်ထက်တစ်နှစ်ပိုများလာတဲ့ဆိုရင်တော့စပားမကျဲခင်ရွေးချယ်မဲ့ပေါင်းသက်ဆေးကိုအရင်သုံးနိုင်ပါတယ်တောင်သူတွေအနေနဲ့ကျဲခင်းနဲ့စိုက်ခင်းမှာပေါင်းသက်ဆေးသုံးဆွဲမှုကစနစ်တကျမသုံးတဲ့အတွက်တစ်ချိန်မှာပြဿနာရှိလာနိုင်တဲ့အကြောင်းကိုစိုက်ပျိုးရေးပညာရှင်ဦးစိန်ဝင်းကပြောပါတယ
်မြန်မာနိုင်ငံမှာကအရင်တော့လူအားတွေများပြားတဲ့အတွက်ရာသီဥတုကလည်းမှန်းနေတဲ့အတွက်ဒီပေါင်းသက်ဆေးသုံးဆွဲမှုကနေပါတယ်မရှိတဲ့လောက်ပါပဲခုနောက်ပိုင်းတော့ပေါင်းသက်ဆေးနဲ့ပတ်သက်လို့တော်တော်များများသုံးလာတယ်သုံးတဲ့အခါမှာစပားမှာသုံးလာတယ်ဒီလိုသုံးတဲ့အတွက်တစ်ဖက်ကတော့လူအကပုံချမှုစက်တာစီပြီးတော့တစ်ဖက်ကကြတော့မသုံးတဲ့ရင်ဆိုးကျိုးတွေဖြစ်စီတယ်သုံးတော့ဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းကပေါက်သက်ဆေးကြီးသုံးတဲ့ခါမှာနံပါတ်1ကဆေးပြန်းမုန်းတစ်ပုံးမှာထည့်တဲ့နှုံသားမှန်မှုလို့တယ်နံပါတ်2ကဆေးဖြန်းတဲ့ပုံစံမှန်မှုလို့တယ်နံပါတ်3ကအေကမှပါတဲ့ဆေးကုန်တဲ့ပမာဏကိုက်ညီဖို့လို့တယ်နံပါတ်4ကဖြားရမဲ့အချိန်ဖျားရမယ်အပြင်ရဲ့အရွယ်အနေထားကိုက်ညီဖို့လိုတယ်။အဲ့ဒီအချက်တွေတစ်ခုခုအားနည်းသွားတယ်ဆိုရင်အကျိုးရှိလာတဲ့ဒဏ္ဍာရီပေါင်းတတ်ရှိကြောင့်ဇာချင်းအာနိတိနေပို့ပြီးတော့ဖြစ်ပေါ်လာနိုင်စရာအကြောင်းရှိတယ်။အဲ့လိုဖြစ်လာရင်မြေပြက်တာမျိုးလည်းဖြစ်မယ်။နံပါတ်1ကထွက်လာတဲ့အသီးနဲ့နေရာဇာချင်းအာနိတိနေပါပြီးတော့နိုင်ငံရပို့တဲ့အခါမှာသူ့ရဲ့ quality သမီးရာတွေဖြစ်လာမယ
်။လက်ရှိအနေထားမှာဓာတ်မြေဩဇာသုံးဆွဲမှုတွေနဲ့ပတ်သက်ပြီးစနစ်တကျလောက်ကင်နိုင်မှုအတွက်တောင်သူတွေကိုတင်နန်းတွေဘလောက်ပဲပေးပေးဟောပြောဝဲတွေဘလောက်ပဲပို့ချကြတောင်သူတွေရဲ့ဘဝဟာအကျွေးနွန်တဲကမယုံနိုင်သေးသေး၍ပညာပေးဟောပြောမှုတွေကလည်းတောင်သူတွေရဲ့စိတ်ဓာတ်ကိုတွန်းအားပေးနိုင်တဲ့အနေအထားမရှိနိုင်သေးပါဘူးဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တောင်သူတွေကိုဓာတ်မြေဩဇာသုံးဆွဲမှုနဲ့ပတ်သက်ပြီးဘဝတုဒ္ဒပေးယုံတယ်မဟုတ်ပဲ 当都的老人的苗啥个吧，体力要有半步被奶奶收音，再表演个那哈，都代表了母的西南奶妈将，代表了也罢的，结束的嘛的先，今嘛去苗对方。